တော်တာရှင်များရှင်တရုတ်နိုင်ငံဘေကင်းမြို့ကအမေရိကန်အချက်လွတ်တော်အမတ်လင်းဆေးဂရိဟမ်နဲ့ချားလ်စ်ရှူမားတို့တက်ရောက်ခဲ့တဲ့အစည်းအဝေးတွေဟာပြီးဆုံးသွားပြီဖြစ်ပါတယ်တရုတ်ငွေကြေးတန်ဖိုးပြန်ပြီးသတ်မှတ်ဖို့အာမခံတွေခိုင်ခိုင်မာမာမပြီးနိုင်တဲ့အတွက်တရုတ်ကောင်ပစ္စည်းတွေအပေါ်ကြီးလေးတဲ့အခွန်အခသတ်မှတ်မဲ့ဥပဒေတွေထုတ်ပြန်ဖို့ရှိကြောင်းသတင်းစာရှင်းလင်းပွဲလုပ်မယ်လို့လည်းသူတို့ကပြောကြားခဲ့ပါတယ်ဒီအကြောင်း VOA သတင်းတောက်လူးဝစ်ရာမီရက်စ်ကဘေကျင်းကနေသတင်းပေးပို့ထားပါတယ်။ဘေကျင်းမြို့ကို၄ရက်ကြာလာရောက်ပြီးတရုတ်ဝန်ကြီးများအဖွဲ့ဝင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့နောက်မှာတရုတ်နိုင်ငံကသူတို့ရဲ့ငွေကြေးတန်ဖိုးပြောင်းလဲဖို့အရေးဘာကြောင့်မြန်မြန်ဆန်ဆန်မလုပ်တာလဲဆိုတဲ့အကြောင်းရင်းကိုအရင်ကထက်နည်းနည်းလေးပိုပြီးနားလည်လာတယ်လို့အမေရိကန်လွှတ်တော်အမတ်တွေကပြောပါတယ်။ဒီမိုကရက်လွှတ်တော်အမတ်ချားလ်စ်ရှူမားကသူဟာတရုတ်နိုင်ငံရဲ့တကယ့်စီးပွားရေးအခြေအနေကိုလေ့လာခဲ့တဲ့နောက်ရင်ကတဲ့ပိုးသဘောပေါက်လာပြီးနေသားထိုင်တာရှိလာတယ်လို့ပြောခဲ့ပါတယ်။ဒါပေမဲ့တရုတ်နိုင်ငံဟာသူ့ငွေကြေးတန်ဖိုးကိုပြောင်းလဲသတ်မှတ်တဲ့နဲ့ဆိုတော့သူ့အမြင်ကတော့မပြောင်းလဲခဲ့ပါဘူးတဲ့
။ And you ask us, well, what about our legislation? Well, the jury's still out.
အဲ့တော့ခင်ဗျားတို့ကကျွန်တော်ကိုမေးလိမ့်မယ်။ကျွန်တော်တို့ပြတ်ထားမဲ့ဥပဒေကဘာလဲပေါ့။ဟုတ်ပါတယ်။ဆုံးဖြတ်မဲ့သူခုချိန်ထိမရှိသေးပေမဲ့လည်းတကယ်လို့ရမှာကိုလက်တွေ့လုပ်ပြဖို့တော့လုပ်နေပါတယ်။
တရုတ်နိုင်ငံကသူ့ငွေကြေးတန်ဖိုးကိုရုတ်တရက်နဲ့ကြီးကြီးမားမားကြီးပြောင်းလဲဖို့မလုပ်ခဲ့ဘူး။ဒါမှမဟုတ်လွတ်လပ်တဲ့ဈေးကွက်မှာလွတ်လွတ်လပ်လပ်ကုန်တယ်ခွင့်မပြုဘူးဆိုတဲ့အကြောင်းကငွေကြေးပြဿနာပေါ်မှာကြောက်နေလို့ဖြစ်ပါတယ်။တကယ်လို့ဒါတွေကိုခွင့်ပြုခဲ့ရင်တရုတ်နိုင်ငံရဲ့အထူးမခံတဲ့ထိကြိုက်လွဲတဲ့ဘဏ်တွေကနေအမေရိကန်ဒေါ်လာဘီလီယံနဲ့ချီပြီးချက်ချင်းထုတ်သွားနိုင်တာမို့ဒါဟာအမတန်ဆိုးရတဲ့ပြဿနာကိုပေါ်စေနိုင်ပါတယ်။ Republican အမတ်လင်းဆေးဂရဟမ်ကတော့တရုတ်နိုင်ငံရဲ့စိတ်ပူနေမှုကိုသိပေမဲ့အခုအချိန်တွေကလည်းတာရှည်လက်ခံထားနိုင်ကြမရှိဘူးလို့ပြောပါတယ်။အမေရိကန်လွှတ်တော်အမတ်တွေဟာမတ်လ31ရက်နေ့ကြာရင်အမေရိကန်နိုင်ငံနဲ့တင်သွင်းနေတဲ့တရုတ်ကုန်ပစ္စည်းတွေအတွက်အခွန်အခ 28.5 ရာခိုင်နှုန်းတိုးမြှင့်ကောက်ခံတဲ့ဥပဒေချမှတ်နိုင်ဖို့အတွက်နည်းခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်ရှင်။